အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေဒဂုံဖျားလန်းကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဘန်စုံယုံကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ရွှေဒဂုံဖျားလန်းနဲ့ပန္တရာလန်းဆုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဘက်စုံယုံကန်တွေတီဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွက်တစ်ခုဖြစ်ပါတယ်။စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားဘေးဖြစ်တဲ့ YTTC Yangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့ငှားရမ်းပါတယ်။တိုကျိုတာတေမုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကဆောက်လုပ်ရေးမှာတာဝန်ယူပါတယ်။ YTTC ဟာစစ်အုပ်စုကိုစားပြုChrony Company AI ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်။စင်ကာပူကုမ္ပဏီစီကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်။ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးသလိုဖြစ်နေပါတယ်။အနည်း90မြေငားမဲ့အစီအစဉ်ဖြစ်ပြီးတက်တန်းကုန်တဲ့အခါ10နှစ်စီတက်တန်းနှစ်ခါထပ်တိုးနိုင်ပါတယ်
။အမေရိကန်ဒေါ်လာတန်180ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်140ကျော်ပြည်တွင်းကဒေါ်လာ35တန်းကျော်အရင်စိုက်ထုတ်မယ်လို့ဆိုပါတယ်။ဟိုတယ်ကမ်းပေါင်း252ခန်းမှာအထူးကမ်း140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်။ဘန်ဇုံယုံအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်။ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်။ရွှေဒဂုံစီရီနဲ့နီးကတာမို့နိုင်ငံခြားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ YTTC ဟိုတယ်ယုံငန်းဆိုင်ငန်းစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်။အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်။စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်ကံရရှိမယ်လို့ဆိုပါတယ
် YTTC ဟာ AR ဟင်းတာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်းတာကတော့စေအုပ်စုအကျိုးစီးပွားမြင့်တင်တဲ့ Crony အုပ်စုဝင်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်မြင်ငားကတွေမကပါဘူး Y Complex အဆောက်အဦမှာပါဝင်သူအားလုံးဟာစေအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးသလိုဖြစ်နေပါတယ်ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကိုတိုက်ရိုက်အားပေးရရောက်နေပါတယ်။ Y Complex ကဟိုတယ်မှာတဲခိုသူနဲ့ရုံးခန်းဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးသလိုဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်။တမတော်တဲ့အကျိုးတူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ပြောင်းလိုတဲ့လုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်လောက်ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲပါတယ်။
ရန်ကုန်ကစစ်သမိုင်းပြတိုက်ဟောင်းကမြေခွက်ကိုစစ်ရုံးကငှားစားတဲ့ကိစ္စမှာစည်ရင်းစစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စစ်ရုံးကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စည်ရင်းစစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စည်ရင်းစစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုလွှတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ်
။စစ်တပ်ရဲ့လုပ်ငန်းတွေကိုစစ်ရေးလျှို့ဝှက်ခြင်းအဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအဂတိလိုက်စားမှုကိုအားပေးသလိုဖြစ်နေပါတယ်။ယခင်ဂျူဘလီဟော့အဆောက်အဦကိုမဆရာကေ1985မှာဖြိုဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်1994မှာပြတိုက်ကိုဖွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုဖျက်ပြီးအိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်စစ်ကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်းကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငှားရမ်းသုံးစွဲတဲ့အတွက်2019တနှစ်ထဲမှာတင်ကျန်ငွေ3,600ကျော်ကျပ်ဖို့ပါတီကိုပေးလိုက်ရကြောင်းသိရှိရပါတယ်။ Jampo Adenbaing Pisi Rui Ha, Yueka Bweke Yau La Ro, Jampo Party Baing Pisi Rui Pi La Ba Re. Natang Seng Ama, Jampo Party Ye Lazin Atong Zee Ha, Jia Tlan Thang Lea Jo Si Ba Re. Sita Ne Patate Akwen Dugan Apoe Si Rui Gu, Si Sebu, Keke Ni Zee Pi Pung Ya Ba Re Kam Ya.